မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိစ္စနဲ့အရာကိုဗစ်တရားလိုင်းကာလရောဂါကူးစက်မှုနဲ့တည်ဆုံးမှုနှုန်းတဖြည်းဖြည်းလျော့ကျလာပေမဲ့ဆက်ချတဲ့အနေအထားမှာတော့ရှိမနေသေးပါဘူး။ပြည်ပမှာကာယောဂါတရားလိုင်းဖြစ်ပေါ်မှုထိထက်ပိုပြီးတော့ကြာဆင်းစေဖို့နဲ့ကာယောဂါလိုင်းနောက်ထပ်ဖြစ်မလာစေဖို့လည်းကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်။ဒီအကြောင်းရင်းကလာတဲ့တဲ့တင်ကိုတော့မခွန်ညိုတင်ပြထားပါတယ်။
ဒီရင်းမှာကိုဗစ်ကာယောဂါတတရားလိုင်းဖြစ်ပေါ်တာမေလကုန်ပိုင်းကနေအခုစက်တင်ဘာနှောင်းပိုင်းအထိကူးစက်မှုနဲ့တည်ဆုံနှုန်းကတဖြည်းဖြည်းကျဆင်းလာနေပြီဆိုပေမဲ့ယောဂါထိန်းချုပ်မှုကာကွယ်ရေးနည်းလမ်းတွေကတော့စက်ပြီးလိုက်နာဖို့လိုနေပါတယ်။ကိုဗစ်ဗီဇာပြောင်းမျိုးကွဲတွေထွက်ပေါ်ပြန့်နှံ့နေတာယောဂါကာကွယ်ရေးစီမံတွေလိုက်နာမှုအားနည်းတာနဲ့ခီးသွားလာပြီးလူစုလူဝေးဖြစ်နေတာတွေကကာယောဂါတတရားလိုင်းကနေနောက်ထပ်လိုင်းတစ်ခုထပ်ပြီးဖြစ်နိုင်တဲ့အချက်တွေဖြစ်တယ်ဆိုတာကျမရေတာဝန်ရှိသူတွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကာယောဂါနဲ့ပတ်သက်လို့တော့ကျမရေဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာအခုလိုပြောထားပါတယ်
။ပြည်သူ့မှုအနေနဲ့ရှိမယ်ဆိုလို့ရှိရင်တတိယလိုင်းအစားမစားပြီးတော့ပထမ6ရက်လည်းရှိသူစွာပြည်သူ့မှုရဲ့မှာဆိုလို့ရှိရင်5နှစ်အောက်ပြည်သူ့မှုက21ရောက်လို့ရှိပါတယ်။တုံ့ပြန်တာတမ200ခန့်လို့ရှိတယ်ဆိုတဲ့အကြောင်းမျိုးဒါဟာ WHO ဆိုတဲ့ data နဲ့ကျွန်တော်တို့ကောက်ကိုက်နေလဲဆိုတဲ့အသေးစိတ်ဖြစ်ပါတယ်နော်5မိနစ်ကနေ29မိနစ်ကိုကျွန်တော်တို့ကပြည်သူ့မှုကိုလောက်ထားတဲ့ခါမှာ122ရောက်ရှိတဲ့အတွက်ကြောင့်မို့တက်တဲ့မှာ8ရက်ကျော်တယ်လို့ရှိပါတယ်30ရက်နေ44မိနစ်ကိုလောက်ထားတာမှာ70တက်တဲ့မှာ8ရက်ကျော်တယ်လို့ရှိပါတယ်နောက်တစ်ခုကကျတော့45နဲ့60လောက်ထားတာမှာ35တက်တဲ့မှာ9ရက်ကျော်တယ်ဆို36ရက်ကျော်တယ်လို့ရှိတယ်ဆိုတဲ့အနေအထားကိုတွေ့ရှိရပါတယ်ဒါကတော့ယောဂါဖြစ်ပွားမှုပြည်သူ့မှုကိုကမ္ဘာဒေတာနဲ့ကျွန်တော်တို့မြန်မာနိုင်ငံဒေတာကိုဒါနှိုင်းယှဉ်ပြခြင်းဖြစ်ပါတယ်နော်
စက်တင်ဘာလ14ရက်နေ့ကစပြီးကိုဗစ်ရောဂါကာကွယ်ဆေးတွေကိုအုပ်စု16စုခွဲပြီးထိုးပြနေတယ်လို့သိရပါတယ်။အသက်55နှစ်အထက်ရှိသူတွေ၊မတန်ဆွမ်းသူတွေ၊တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့သူတို့ရဲ့မိသားစုဝင်တွေ၊ဒုက္ခသည်စခန်းတွေမှာနေထိုင်သူတွေနဲ့နာရာရှည်ရောဂါအခံရှိသူတွေ၊ကျန်းမာရေးဝန်ထမ်းတွေပါဝင်၊စေတနာဝန်ထမ်းတွေပြင်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်သူတွေကိုထိုးပြနေတာပါ။ဒီနှစ်တည်းကိုဗစ်ကာကွယ်ဆေး24ဆန်းထပ်ရောက်ဖို့ရှိတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးကဒီလအထဲမှာ10ဆန်းရမယ်။အောက်တိုဘာမှာ10ဆန်းရမယ်။နိုဝင်ဘာမှာ4ဆန်းရမှာပေါ့နော်။ကျွန်တော်တို့အဲ့လိုညှိနှိုင်းထားပါလေ။24ဆန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့နောက်ထပ်6ဆန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နောက်ထပ်6ဆန်းကိုလည်းကျွန်တော်တို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။အရင်တော့ကာကွယ်ဆေးတို့ဆိုတော့ငန်းနေလို့ဒီ24ဆန်းဖုံးအောင်ကျွန်တော်တို့ဇန်နဝါရီလမှာအပြီးဆိုပြီးတော့မန္တလေးမှာလည်းခုနောက်ပိုင်းမှာတော့ကျွန်တော်တို့ဒီဇင်ဘာမှာအပြီးထိုးနှံဖို့တဲ့ကတောက်ခဲ့ထားပြီးဒီမှာဆောင်ရွက်နေတာဖြစ်ပါတယ်
။အခုဖြစ်တဲ့ကာယောဂါတက်ပြလိုက်မှာပြည်သူတွေအနေနဲ့အခြေခံကျန်းမာရေးစောင့်ရှောက်ခံရမှုအားနည်းချက်ပြီးဇူလိုင်လနဲ့ဩဂုတ်လအစပိုင်းတွေမှာဖြစ်ပွားတည်ဆုံသူအတော်များများရှိခဲ့ပါတယ်။အခုကပ်ဘေးဟာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်ဆိုင်တွေထဲအဆပေါင်းများစွာဆိုတယ်လို့မြေပြင်မှာကုညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်။ဒီကပ်ဘေးမှာဒီတက်ပြလိုင်းရတာအဆုံးဆုံးနေရာတွေပြောရမှာပေါ့နော်။ကိုဗစ်ကညှိနှိုင်းသွားတယ်၊နည်းသွားတယ်ဆိုရင်တော့ဖြစ်တဲ့လူတွေနည်းလာလည်းပါတယ်။နောက်ပြီးတော့ကိုယ်မှာကိုပြုပြီးတော့ပြန်ကောင်းလာပါတယ်။ဟိုမိုဘိုင်းစကူတာရေးဖွဲ့တွေလောက်ကြတော့လည်းအိမ်မှာပဲကုညီကြတာများတယ်။အိမ်ကုလို့မှာကျတော့စီးရင်းပြရတယ်မတတ်ဘူးလေ။အဲလိုလူများတွေများတယ်။နောက်ပြီးတော့ကျတော့တကယ်ကိုဒီပြေဆုံးတဲ့လူတွေကအများကြီးမှဟိုဘယ်လိုဆိုတော့ဒီဝဲကုံသားလို့တော့မသိဘူးနော်ပြေဆုံးတော့ကြလာတဲ့ခါကျဒီကိုဗစ်ကတော့နည်းနည်းလေးညှိနှိုင်းသွားပြီးတော့ပြောလို့ရ
မြန်မာနိုင်ငံမှာကက်ယောဂါကူးစက်ခံရသူစုစုပေါင်း45,000ကျော်နဲ့တည်ဆုံးသူ18,000ကျော်ရှိထားပါတယ်ယောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့အခြေခံပညာရှင်အကြောင်းတွေကိုလည်းသိထားပါတယ်ရှင်